Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2023ခုနှစ် February 19ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျွန်မအင်ဂျင်နိုင်ပါ VOA ရဲ့ဒီရုပ်သံရေဒီယိုအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်နေပါတယ်။လိုင်းဒိုမီတာ19.25-32လိုင်းလက်မီတာ190 kHz 15653ညတို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင
်။ပေါင်းသားမအနေခတ်သိမ်းကျင်းကျင်းရပါစေ။ဒီကလေးထိတ်ကိုတက်လာတဲ့သတင်းတွေကတော့မြောက်ကိုရီးယားကဂျပန်ပြည်နယ်ပြင်းထဲကိုတာဝဲပစ်ဒုံးကျည်တစ်စင်းစနေနေ့ကပြစ်တော်လိုက်ပါတယ်။အမေရိကန်နဲ့ဂျပန်နိုင်ငံတို့ဟာဒီကနေ့ February 19ရက်ညနေပိုင်းမှာအစောဆုံးထားပြီးပူးတွဲစစ်ရေးလေ့ကျင့်မှုတစ်ခုပြုလုပ်ဖို့ရှိနေပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာတူရကီနိုင်ငံကိုတင်းတွင်လေးကသွားရောက်ပြီးမြင်းကလေးတာအပျက်စီးတွေကိုကြီးရှုခဲ့တဲ့တင်းတွင်နဲ့တခြားတင်းတွေကိုမတ်အင်ဂျင်နိုင်နဲ့ပဲတင်ပြပေးကြမှာပါ
။တူရကီငလီငါလွတ်မြောက်လာသူကိုသွားရောက်ကူညီပေးနေတဲ့ Rohingya PHG ကျောင်းသားတအုပ်ရဲ့အတွေ့အကြုံကိုတင်ဆက်တဲ့အခါမှာတော့
ဒီမှာမြင်ရတဲ့ logistic area အားဒီအောက်သာကသီးသင်း Syrian refugee အတွက်လောက်ထားတဲ့ area တစ်ခုပဲဖြစ်ပါတယ်ဒီ area အားဒီ Turkey တဲမှာအကြီးဆုံး logistic area
ဒါကတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါចောင်းသားကောင်းဆောင်ဟောင်းတဦးဖြစ်တဲ့ကိုမင်းသွေးသိရဲ့ထောင်တင်းအတွေ့အကြုံကိုဆက်သွယ်မေးမြန်းထားတာကိုလည်းတင်ဆက်မှာပါနောက်ပိုင်းမှာတော့ပြည်သွင်းနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာစတဲ့တနင်္ဂနွေညချမ်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှုရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုဥတင်မောင်တန်းနဲ့အတူကျမကပြောပြမှာပါရှင
်။မြောက်ကိုရီးယားကဂျပန်ပင်လယ်ပြင်ထဲကိုတာဝဲပစ်ဒုံးကျည်တစ်စင်းစနေနေ့ကပြစ်တော်လိုက်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်တို့ပူးတွဲစစ်ရေးလက်ချေမှုအပေါ်ပြင်းပြင်းထန်ထန်တုံ့ပြန်မယ်လို့ချိန်ချောက်လိုက်ပြီးတရက်အကြာမှာအခုလိုပြစ်လိုက်တာပါမြောက်ကိုရီးယားရဲ့ချင်းချောင်းမှုတွေတိုးမြလာနေတဲ့အတွက်အခုလိုပူးတွက်စီရေးလေ့ကျင့်ရတာဖြစ်တယ်လို့အမေရိကန်နဲ့တောင်ကိုရီးယားတို့ကတော့ပြောကြပါဗျာတောင်ကိုရီးယားနဲ့ဂျပန်စစ်တပ်တို့ရဲ့အပြောအရဒုံးကျည်ဟာအမြင့်မိုင်3500နဲ့မိုင်560အကွာဝေးကိုတနအီအချိန်တွင်သွားခဲ့တယ်လို့ဆိုပါတယ်ဂျပန်နိုင်ငံအိုရှိမာကျွန်းရဲ့အနောက်ဖက်125မိုင်အကွာဂျပန်ရဲ့စီးပွားရေးဇုန်သတ်မှတ်ထားတဲ့ပင်လယ်ပြင်ထဲကိုဒုံးကျည်ကကြားထုတ်ခဲ့တာပါအိုရှိမာကျွန်းဟာဂျပန်နိုင်ငံရဲ့မြောက်ပိုင်းအဓိကကျွန်းကြီးဖြစ်တဲ့ဟိုကိုင်ဒိုရဲ့အနောက်ဘက်မှာရှိပါတယ်။ဒုံးကျည်ရဲ့အသေးစိတ်အချက်အလက်တွေကတော့နိုဝင်ဘာလအတွင်းကပြစ်လွတ်ခဲ့တဲ့တိုက်ချင်းပြစ်ဒုံးကျည် ICBM White Sound 18နဲ့အတူတူပဲလို့ပြောပါတယ်။ဒီလိုပြစ်လိုက်တဲ့အတွက်ထိခိုက်ပျက်စီးတာတော့မရှိဘူးလို့ဂျပန်အစိုးရပြောရေးဆိုခွင့်ရှိသည့် Hirokazu Matsumoto ကဆိုပါတယ်။အခုလိုပြစ်လိုက်တာဟာတင်းမာမှုကိုမလိုအပ်ဖဲကြီးထွားစေပြီးဒေသတွင်းလုံခြုံရေးအခြေအနေကိုမတည်မငြိမ်ဖြစ်အောင်လုပ်ရရောက်တယ်လို့အမေရိကအစိုးရရဲ့အမျိုးသားလုံခြုံရေးကောင်စီကပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့အမျိုးသားလုံခြုံရေးညွှန်ကြားမှု Kim Song-hun ဦးဆောင်တဲ့အရေးပေါ်အစည်းအဝေးတက်ကိုကျင်းပခဲ့ပြီးမြောက်ကိုရီးယားကိုရှုတ်ချလိုက်ပါတယ်။အခုလိုပြစ်လွှတ်လိုက်တာနဲ့ပတ်သက်လို့ဂျပန်နိုင်ငံကအမေရိကန်တောင်ကိုရီးယားတို့နဲ့နီနီကတ်ကဆက်သွယ်ဆောင်ရွက်နေကြောင်းဝန်ကြီးချုပ် Fumio Kishida ကပြောပါတယ်။
အမေရိကန်နဲ့ဂျပန်နိုင်ငံတို့ဟာဒီကနေ့ February 19ရက်ညနေပိုင်းမှာအစောဆုံးထားပြီးတော့ပူးတွဲစီရေးလေ့ကျင့်မှုပြုလုပ်ဖို့ရှိနေပါတယ်။မြောက်ကိုရီးယားကဂျပန်ပင်လယ်ပြင်နဲ့ဒုံးကျည်စမ်းသပ်ပြစ်လွတ်ပြီးတရက်အကြာမှာအမေရိကန်နဲ့ဂျပန်တို့ရဲ့စီရေးလေ့ကျင့်မဲ့အကြောင်းဖူဂျီသတင်းမှာဖော်ပြထားပါတယ်။ဂျပန်နိုင်ငံအနီးမှာပြုလုပ်မဲ့ဒီစီရေးလေ့ကျင့်မှုမှာဂျပန်တိုက်လေယာဉ်တွေအမေရိကန်ဘုံးကျဲလေယာဉ်တွေပါပါဝင်မှာဖြစ်ပါတယ်။စီရေးလေ့ကျင့်မှုဘယ်အချိန်မှလုပ်မယ်ဆိုတာအတိအကျကတော့မိုးလေဝသအခြေအနေပေါ်မှာမူတည်မယ်လို့အမည်မဖော်လိုတဲ့အရာရှိတွေကိုကိုကာပြီးဖူဂျီသတင်းမှာရေးသားထားပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့တုန်းကလည်းဂျပန်လေဒီတက်ဟာအမေရိကန်ပစ်တိန်အော်စတြေးလျနိုင်ငံတို့ကစစ်တပ်တွေနဲ့စီရေးလေ့ကျင့်ခဲ့ပါတယ်။ဂျပန်နိုင်ငံကတခုတည်းသောလေဒီကုန်တိုက်ခိုက်ရေးတပ်ဖြစ်တဲ့တက်မဟာတက်ကတက်ဖွဲ့ဝင်တထောင်လောက်ဟာနှစ်စဉ်ဇန်နဝါရီလအတွင်းကျင်းပလေ့ရှိတဲ့လေဒီကုံစီရေးလေ့ကျင့်ရာမှာပါဝင်ခဲ့ကြပါတယ်ရှင
်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာတူရကီနိုင်ငံကိုတင်းငွေတွေကသွားရောက်ပြီးမြင်းကလေးတန်းအပြက်စီးတွေကိုကြီးရှုခဲ့ပါတယ်ပြည်အခွန်တတ်မရှိရှိတဲ့မြင်းကလေးကြောင့်တူရကီနဲ့စီးရီးယားနိုင်ငံတို့မှာလူပေါင်း46000ကျော်သေဆုံးခဲ့ပြီးလူသားပေါင်းများစွာဥပဒေအိမ်မဲ့ဖြစ်နေကြပါတယ်ဘလင်ကင်ဟာတူရကီသမ္မတတေယက်အာဒိုဂန်နဲ့တူရကီနိုင်ငံရဲ့ဝန်ကြီးမက်ဖလု Kafu Soklu Dodale Twiso Melo Mjoni Tajabare. Kafu Soklu Ha Piget Laga Washinango Lao Keba Dire. Ukraine Russia Ka Chujo Wayauta, Sweden Finland Anduga Nido Pawe people shout hard and patabi. American Turkey wrote the border, Puebia, Nijaragule, Swinja Melo, Mjoni Tajabare. February Chaweka Lokale, Ningle Pia Siri Jama, Titam Chike, that Shine Durego Sele, Getty Nine Bime, Gazelle Longanweo, Kramma Mabras Ne, Hadin Nenega Rebi, Tenigri Ne, Ma, Yalai Tamelo, Turki Yebo Gazelle Tanaga, Piota Bare.
American then Yabe Mimavada season ago. Now I go Nigan is NIT. Lightometer Seko kilohertz Tingaling Adonia. Lightometer Nasanga kilohertz Titishekontonia. Lightometer Tonsenne kilohertz Kotontongaropin. Senate Ningrima. Lightometer Diagoze kilohertz Tinga Kongangani pure Tolan Binivaration.
You the Ningrania the Ringo. You got salad change anybody. You can yet in and Timbuka, Kulatamga Jawin season be made. Russia yet use or the Jama Jasin Dwajong. You great Sanaika Timbu Saya, Pude Ponsa Ninae, a Puga Piovare. Dizemalama metric Tamo, don't that Makurata, Timboke Aga, January Lama, don't that me pun and get Edu. Turki Nanga, Islam Buma, Shinne, Sova Puga, Sovare. Don't that Mak Kodadam with Timboyama, the Ponsa Ninae, a Puema. Ukraine, Russia, Kula Tamagane, Turki Nanganua, see ye pretty, Bawinya be. Demore Malaya, Truckleman, Pashi be Lenin Babu, Sisi Jara, Chipari. Jabare, Dina, Taji, Yetreha, Kenyan, Sumania, Nanangan, Bokta Laza, Sado, Tanyan, and Yambari. Russia, Chicha, Sisi, Mandigui, all of Daja, Okulu, Jasin, Tuada, Chidelo, Ukrainian, American Tawi, Shidu, Rega, Sojarago, Russia, Begado, Nisu, like Bari. Sisi, Chishu, Demo, see her. Longer Lila don't want Nan Shanai to watch out dog get over. A Jose Afi Gabaya, Pomo Chenalu, Dijare, Tama Bare, Joan Barinet, the Chartina with Timbo Nangale, Chart dog get bare. Penanet de Laga Dina Nugo, Arta Niare, Afiga, She Leva Didane, Asha, Chu Dibi, my Sanaika, Piala Lama, Seji Lama Wu, Soying Lavare.
Syrian Nangan Muro, Damascus, Lojong Isaya. Yonya Tishide Yaku, Isriga, Digini February Lasako yet Sovima, Bonje Takai Dre, Enezo Lusanga, Tesong Darilu, Syria Luquin Yi Sangji Pueka Yobare, Syria Nangam Muro, Isriye, Takai Muri de Ma, Chima Zomchite, Di Takai Mujao, Tesong Duride, Ayata Amutamina Ule Pawine Lusuare, Nya Chema Pilokere, Di Takai Mujao, Kafra Soser Yama Shire, Iran Yinje Mutana Aniga, Sede Sound Coop Yoja Dore Lusuare, Diekoha, Syria Tonaye Tanane, Asemi Soya Yashiri, Nitane Niale Tibare, Badugo Pimeta Takai Desura, Dijam Diabime, AFB Drintanae Soya, Takai Kayare Niama, Apia Siri, Puat Jenide, Pontrinji, Pipo Gabi, Anina Ga Sauniga, Brimbout, the Gari Le, Pointre, Jessigo Nelu Suare.
Dio Soya Yashi a Puerto Taiwan will send in February, Sessioniga Yashi Lagabari. Govic Gabesa Grega Soyin, Daha Dio Soya Yashi, Patama Uzo Kile Piabari. Taiwan, Joseph shall see it de Mamu, Chima Nejima, Injebu, Puerto Puego, Deaho, Dio Dawin Shidu Rega Yashi Lagaraba. Dio Taiwan, Yia Shayan, Tudia Yong, Chike, Li Shiatang, Da Chaya of Puego Usabi. Taipei Mi and Guerrero de Apodre, Mu Suaye, Pejaja, Yashi Lada Pibare. Lese de Maro Sanabia do the Razanaha, Dio Taiwan, Taibi Nibi, Dio de Tradosu, the Trijo Dari, Taibi Sanabia Bare. Lese got new, Dore, the Cha, Lantani Amaro, Dio Lula do Osu de Sura, or Hit Josu Gaja Bare.
တကားတော့တနင်္ဂနွေညကျန်းတရင်အစီအစဉ်ကိုဥတည်မောင်းတဲ့အတူတင်ဆက်ခဲ့တာပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်ကို Facebook နဲ့ YouTube စာမျက်နှာတို့ဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါရှင်။အခုတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ငလျင်တဲ့အကြီးကျယ်ခံလိုက်ရတဲ့တူရကီနိုင်ငံမှာအရေးပေါ်အကူအညီတွေလိုအပ်နေတဲ ပါဝင်ပြီးတော့ဆောင်ရွက်ပေးနေကြောင်း PhD ဘွဲ့တင်ကြားနေတဲ့ရိုဟင်ဂျာကျောင်းသားတဦးက VOA ကိုပြောပါတယ်။ဖေဖော်ဝါရီလ6ရက်နေ့ကပြင်းအား 9% ရှိတဲ့ငလျင်ဟာတူရကီနဲ့ Syria နိုင်ငံဘက်မှလှုပ်ခတ်ခဲ့ပြီးတော့လူပေါင်း 4,000 ကျော်သေဆုံးခဲ့ပါတယ်။ထောင်ထဲချီပျို့ချပျက်စီးခဲ့တဲ့လူနေအဆောက်အုံတွေနဲ့ပတ်သက်လို့တူရကီအစိုးရကတာဝန်ရှိသူတွေကိုဖမ်းဆီးအရေးယူစစ်ဆေးမှုတွေပြုလုပ်နေပါတယ်။အခုတော့အကြောင်းစုံကိုဒီမိုကရေစီရေးရာအစီအစဉ်မှာနားဆင်ကြည့်ရှုကြရအောင်ပါရှင
်မင်္ဂလာပါရှင်မြန်မာဒီမိုကရေစီရေးရာအစီအစဉ်ကနေကြိုဆိုပါရစေကျမအင်ဂျင်နိုင်ပါတူရကီနဲ့ဆီးရီးယားမှာဒီကနေ့သတင်းပတ်ကလှုပ်ခဲ့တဲ့အင်အားပြင်းမြလင်တန်းကြောင့်သေဆုံးသူလူဦးရေဟာ 4,000 ကျော်ထိရှိသွားပါပြီ။ပျောက်ဆုံးနေသူအရေအတွက်ဟာလည်းအများအပြားရှိနေသေးပါ။ပျို့ကျခဲ့တဲ့တိုက်ခန်းအဆောက်အုံပေါင်းကလည်းထောင်ထဲချီရှိပါတယ်။အဲ့ဒီအဆောက်အုံတွေအောက်အသက်ရှင်နေရရှိနေသူတချို့ကိုလည်းကယ်ဆယ်နိုင်တဲ့အခြေအနေမျိုးတော့ရှိနေတာပါ။နိုင်ငံတကာအရေးပေါ်ကယ်ဆယ်ရေးသမားတွေလည်းရောက်ရှိနေပြီးတော့တူရကီကအဖွဲ့တွေနဲ့ပူးပေါင်းပြီးအကူအညီတွေပေးနေကြပါတယ်။ငလျင်တန်းကြောင့်လူဦးရေ5,000ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ကြပါတယ်။အသက်ရှင်လွတ်မြောက်လာသူတွေအတွက်လည်းလူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေကနေအကူအညီတွေပေးနေကြပါတယ်။အဲ့ဒီတည်းမှာငလျင်တန်းအပြင်းဆုံးခံလိုက်ရတဲ့ဟာတေးမြို့ကိုရောက်ရှိနေပြီးလူသားချင်းစာနာမှုအကူအညီလုပ်ငန်းတွေမှာပါဝင်ဆောင်ရွက်နေသူလည်းဖြစ်တူရကီနိုင်ငံမှာနိုင်ငံရေးသိပ္ပံနဲ့ပြည်သူအုပ်ချုပ်မှုဘာသာရပ်မှာ PhD ဘွဲ့အတွက်တင်ကြားနေတဲ့ရိုဟင်ဂျာကျောင်းသားကိုအောင်နိုင်ရွှေကိုဆက်သွယ်မေးမြန်းထားပါတယ်ရှင်
ဒီမှာမြင်ရတဲ့ logistic area အားဒီအောက်သာကသီးသန့် Syrian refugee အတွက်လောက်ထားတဲ့ area တစ်ခုပဲဖြစ်ပါတယ်ဒီ area အားဒီ Turkey ထဲမှာအကြီးဆုံး logistic area တစ်ခုဖြစ်ပါတယ
်အခုပေးနေတာကရမ်ဇာလအထွတ်ဟောဗောရိတ်တာဗောနော် food item ပါတယ်အဲ့ဒီမှာ sea ပါတယ်အဲ dialogue ပေါ်တယ်အဲ့ဒါ gel ပါတယ် cola ပဲနော် cola ပဲပါတယ်အဲပြီးတော့ tickets တော့ပါလေပြီးတော့အဲကိုဆွေတို့မကန်းနာဘောကိုဆွေပါလေအဲကိုဆွေမမီကိုဆွေအတော့ဘောအဲ့လိုမျိုးဘောပါလေကျွန်တော်ကတူဟောဘောကျွန်တော်ကလာရာဟောဘောဒီမှာမင်းကလည်းမသိဘူးနော်အဲ International Youth Forum လောက်ခေါ်ပါတယ် International Youth Forum ကနေကျွန်တော်အဲပြီးတော့တော့ကူအီမမ်ခဲရဆွေတော့မလေးရှားမိုင်းကျူတစ်ခုရှိတယ်အဲ့ဒီ engine နဲ့ဖူဖွန်ပြီးတော့ဒီပေါ်လာတာအခုဒီရောက်တဲ့နေရာကိုဟာတိုင်လို့ခေါ်တယ်ဟာတိုင်ဒီနေရာလဲဒါအဆူဆုံးနေရာပေါ့ဒီမှာကကျွန်တော်နောက်မှရှိတဲ့ background တော့အဲ့ဒီဒီရောက်တာပေါ့အဲအခုဒီမှာ lawless refugee မရှိပါဘူး lawless သူတို့နေဖို့အတွက်ဒီမှာဟောဆောက်တာပေါ့ခြေတွေတော့ပါရအစီအစဉ်လုံးနေတာကျွန်တော်ဟိုပေးမှာဆိုလို့ရှိရင် logistic တော့ဘာတော့အဲသူတို့အသဆိုဘာဒီလွေးရှာရှိတယ်အဲ့ဒီရောက်တာကိုဟိုပေးမှာသူတို့စီစဉ်လောက်ထားတယ်ဒီမှာရှိတဲ့လူတွေအလောလို့ဆက်အကတော့သူတို့အမျိုးရှိတယ်ဒီမှာအစားမျိုးမှရှိအောင်ထားတယ်အဲ့လိုမျိုးပေါ့အဲ့လိုစီစဉ်နေတယ်တော်ပေမဲ့အကူကတော့အဲ under control ပေါ့အလုံး control ဖြစ်သွားတယ်
ဟုတ်ကဲ့အဲ့တော့နိုင်ငံကအခုတူရကီဘက်ကရောနိုင်ငံကအကူအညီတွေကိုလူလူလက်လက်ဝင်ရောက်ခွင့်ပေးလာရှင
်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်လူခွင့်ပေးတယ်ဒီမှာအဲ more than 100 countries ပေါ့နော်တရားရောအဲနိုင်ငံကြီးအဲ different countries အဲလာပြီးတော့သူတို့ခုမှပြင်တဲ့နေအဲစက်စီပေါ့နော်သူတို့လာပြီးတော့လူဒင်းတိရှိရတယ
်ဟုတ်ကဲ့
ခွင့်ပြုပါတယ
်ဟုတ်ကဲ့အခုဒီငလျင်ကြောင့်ဘေးဒုက္ခရောက်သွားတဲ့လူတွေအတွက်အကြီးကအကူအညီတွေကဘာတွေလဲရှင
်အတကအကွန်ရပ်တော့ကအလောလောဆယ်တော့မှာကိုနေပေါ်တွေ့အရေးကြီးပါတယ်ပြီးတော့အဆာဗိုင်ဗယ်အနေနဲ့သူတို့မှာလူရဲ့ဆက်တွေဟောပါအခုဒီမှာဆောင်းသာရာစီကြီးနေလို့ဟောပါအတကဆိုလို့ရှိရင်သူတို့မှာအင်ဘက်လူရှိတယ်အင်မှာဆိုလို့ရှိရင်ဒီမှာဆောင်းသာဒီမှာကဟိုကျွန်တော်ကပိုပိုင်းတဲ့စတာဒီနေရာသာအဲ့ပါတယ် Tamu pituara bo di other gachendoma lawyer elu pituara bo editoma law chenrole kohago patient by a covido donation laude ba pesi duelu resubit of blankero jacketro elu yovo chenrole donate lautaware tacha chenro rohingya male amyumu organization due sire edi organization nele chenro contact lauware video chondo different organization ngani different category ne dima tacho lu du a patient de patient ro ba ro phu ta de tacho organization a luwe de patient de we video phu phu phe de el mo
jama demokrasi ya chi sin go na sin chi shu ja de twet le chi sin jama de jama in tin nai no
တနင်္ဂနွေ နေ့ ညချမ်းနဲ့ တနင်္လာနေ့ နေ့နဲ့ ခင်တိုင်း VOE မြန်မာပိုင်း အစီအစဉ်ကနေ တင်ဆက်နေတဲ့ မြန်မာဒီမိုကရေစီ ရေးရာ အစီအစဉ်ပါရှင် တနင်္ဂနွေ ညချမ်း VOE မြန်မာပိုင်း အစီအစဉ်ကို Washington DC ကနေ တိုက်ရိုက် တင်ဆက်နေပါတယ် အခုတော့ ចောင်းသားကောင်းဆောင်ဟောင်းတအူး ဖြစ်တဲ့ ကိုမင်း သွေးတင့် နဲ့ ဆက်သွယ် မေးမြန်းထားတာကို တင်ဆက်မှာပါ 2022 ခုနှစ် ဆရာနာ တင်လိုက်ချိန် က ဆက်လို့ ဆရာနာရှင် စန့်ကျင်သူ ပြည်သူပေါင်း 18,000 ကျော် အဖမ်းခံခဲ့ရပြီး တေတံချခံထားရသူတွေ ပါဝင် ပုံမှန်မျိုးစုံတက်ပြီးတော့ ထောင်ချခံကြရပါတယ် ထောင်တွင်းစစ်ဆေး မေးမြန်း နှင်းပန်းနှိပ်စက်မှုတွေဟာ နှုတ်နဲ့ဖွင့်ဟာ ပြောမထွက်လောက်အောင် ဒီကြမ်းကြုံရက်ဆက်ခဲ့တယ်လို့ စိတ်ပိုင်းရုပ်ပိုင်းဆိုင်ရာ အတော်လေး နစ်နာ ထိခိုက်ခဲ့ကြရတယ်လို့ စစ်ကောင်စီ အကျဉ်းထောင်က လွတ်မြောက်လာသူ တဦး ဖြစ်တဲ့ ကိုမင်း သွေးတက VOE ကို ပြောပါတယ် ဒီ February လ 1ရက်နေ့ စစ်အာဏာ သိမ်းလိုက်တဲ့ နေ့မှာပဲ ဖမ်းဆီးခံခဲ့ရတဲ့ ဘက်ကတမြာ အဖွဲ့ချုပ် ဒီចောင်းသားកောင်းဆောင်ဟောင်း ကိုမင်း သွေးတက ရဲ့ ထောင်တွင်း အတွေ့အကြုံတွေကို VOE မြန်မာပိုင်းက မဆုမုံ ကနေပြီး ဆက်သွယ် မေးမြန်းထားပါတယ်ရှင်
ကိုမင်းသွေးတက်ကိုအဓိကမေးချင်တာကကိုမင်းသွေးတက်ကနှစ်ထောင်နှစ်နှစ်တခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းလိုက်တဲ့အချိန်မှာပဲပထမဆုံးအဖမ်းခံခဲ့ရတဲ့ဒီမိုကရေစီရေလှုပ်ရှားတဲ့သူတွေထဲမှာကိုမင်းသွေးတက်လည်းတဦးပါဝင်ဖြစ်ခဲ့တယ်ပေါ့ဆိုတော့ထောင်ထဲမှာကိုမင်းသွေးတက်တို့စပြီးတော့ထိန်းသိမ်းခံခဲ့ရတဲ့ဖမ်းခံလိုက်ရတဲ့အချိန်ကနေစပြီးတော့ပြန်ထွက်လာတဲ့ ကျွန်တော်တို့ဒီပထမဆုံးအဖမ်းခံရတဲ့အခြေပါပါတယ်ပြီးတော့ဒီအဲ့အတော့မှာလည်းဒီလွတ်တော်အမတ်တွေဝင်ကြီးတွေတော်တော်များများပါတယ်နောက်စာရေးဆရာတွေရုပ်ရှင်တရုပ်ဆောင်နာမည်ကြီးရုပ်ရှင်တရုပ်ဆောင်တွေပါတယ်ပေါ့နော်အဲနောက်ပိုင်းထောင်ထဲကိုရောက်ပြီးတဲ့အချိန်မှာတော့ကျွန်တော်တို့တွေ့ခဲ့ရတဲ့အဲချက်ချလူတွေကြုံခဲ့ရတဲ့အခါတော့နောက်ပိုင်းကလေးမှာတော်တော်လေးပြင်းပြင်းထန်ထန်စစ်ကြောရေးလောက်ကြပါတယ်ဒီမှာကျွန်တော်အမှန်မှန်မှန်ဆိုလို့ရှိရင်ကျွန်တော်လက်ရကိုပေါင်လေးတယောက်ကျွန်တော်လည်းအတူတုံးထက်တယ်ကောင်းလေးတယောက်ကိုကြီးကျွန်တော်ပေါင်းလေးတယောက်လို့ကြည့်ပါဆိုတော့ကျွန်တော်လမ်းပြလိုက်တဲ့အချိန်မှာသူလမ်းယူရလက်ကညာဘက်လက်ကိုပြက်တန်ရလည်းကောင်းကောင်းမချက်ဘူးအဲကျွန်တော်ညီလေးမေ့ပါဖြစ်တာလို့ဆိုတော့အခုကျွန်တော်ရန်ကုန်ကယူကြီးအဖွဲ့ရမှာဒါနဲ့ဖွဲ့နေမယ်တော့ပြောတယ်ကျွန်တော်အဲ့ဒီအချိန်မှာမမှတ်မိတော့ဘူးကောနော်တော့ဘာဖြစ်လို့မင်းလက်ပြတ်နေရလဲလို့ဆိုတန်ရရတော့ဖန်တော့ရတယ်ဘုံကိုလည်းကျွန်တော်အဖမ်းခံရတာ तू ကအပြင်မှာမရှင်လုပ်တယ်စစ်တပ် gate ကို तू ပစ္စတိုနဲ့တော့ပြစ်တယ်အဲပြစ်ပြီးတော့နောက်နှစ်ပတ်လောက်နေတော့ဖမ်းခံရတယ်စစ်ကြောရေးမှာကျတော့မင်းငါတို့ဒီကိုပြစ်တာဒီလက်ညှိုးနဲ့ပြစ်တာလားဆိုပြီးအဲ့လက်ညှိုးဖြတ်တာပေါ့နော်ဆိုတော့ကျွန်တော်မင်းဘယ်လိုဖြတ်လဲမင်းဓာတ်နဲ့ဖြတ်တာလားအဲဟိုဘယ်လိုမျိုးဖြတ်လဲဘုံကဘုံကိုလည်းကျွန်တော်မျက်လုံးမိထားရောမသိဘူးဒါမဲ့ကျွန်တော်လက်ကိုချုပ်ပြီးတော့ဒီတမန်တလင်းပေါ်မှာတင်ထားပြီးတော့အဲ့ဒါကိုစစ်ထက်တွေမှာဝိုင်းနေကြတာတဲ့ဝိုင်းနေပြီးတော့အရိုးရဲ့အသားကြီးကြေွားပြီးတော့မှနှစ်ရက်လောက်ပြစ်ထားလိုက်ပြီးတော့မှအဲ့လက်ကပုတ်လာပြီးတော့မှသူကဟိုခေါ်ပြီးတော့စစ်စေးကိုမှဖြတ်တယ်လက်ကိုဖြတ်ပြီးတော့အဲ့တိုင်အောင်မချက်သေးဘူးအဲ့လက်ဖြတ်ပြီးချက်ချင်းပြန်ခေါ်လာပြီးစစ်ကြောရေးဆက်လုပ်တယ်ကျွန်တော်ထောင်ထဲရောက်တဲ့အချိန်မှာကျွန်တော်တွေ့တယ်ဆိုတော့သူ့လက်အနာကြက်ခါးစားလေးပဲရှိတယ်ကျွန်တော်နဲ့အမှုတွေကလေးမှလေးအဲသူကအဲနည်းနည်းအဲလာလာလာလာပါပါဘောနော်ဟိုအသက်လည်းငယ်နေမိန်းကလေးဖြစ်သူကျင်းတော်ထဲမှာစစ်တော့ဟိုလက်ထိတ်ခတ်ထားတယ်မျက်လုံးစီးထားတယ်တကိုယ်လုံးကိုဝေစားအကုန်ချွတ်ထားပြီးမတည့်ရခိုင်းထားတယ်အဲ့မှာအဲဒီစစ်ကြောရေးစစ်တဲ့အဲဒီလူဒီကအဲခီးရနဲ့လူတွေဘယ်နှယောက်ဝင်လို့ထွက်မှမသိသူဒီအမတည့်ရခိုင်းထားတာဆိုတော့အဲ့စိတ်တန်ရာကဟိုဘယ်လောက်ထိရလာလဲဆိုတော့ထောင်ထဲမှာသူ အဲ့လိုအစ်စ်ခံရတာကိုသူရဲ့တငယ်ချင်းအတူဖန်ခံနေအမေကြောက်ကြလေးတွေကိုသူနဲ့အတူဖန်ခံနေအမဟောပြောပြတယ်ပြောပြပြီးတော့ထောင်ရောက်တော့သူဘယ်သူမှစကားမပြောရင်တငင်းကြီးတပိုင်ပိုင်ဖြစ်တယ်နောက်ထောင်ထဲရောက်တော့ရေတံမှုပဇံနဲ့ကိုက်ချက်ပြီးတော့အဲ့ရတဲ့သူရဲ့လက်ကိုအင်တာတွေဝင်မြင်းမျိုးကြီးဆောင်မှာအင်တာတွေဝင်တကောက်ကိုကြီးလိုက်တယ်အဲနောက်တစ်ခုကတော့တန်လင်းမှာအဖန်ခံနေကောင်းလေးတယောက်အသက်19နှစ်တန်လင်းအောင်ချမ်းသာမှာနေရဲ့သူ့ကိုဖမ်းတော့ဒီကြောက်တန်းစီတော့မှာဖမ်းတယ်ဂက်စ်တနက်ပဲရှိရဲ့အချိန်မှာသူတို့စိတ်ဟောက်ကိုဝင်စီးရဲ့သူတို့ကအဲ့ရှိရဲ့ဂက်စ်တနက်နဲ့ပဲပြန်ခံပစ်တယ်အဲ့မှာဝိုင်းပစ်လိုက်တဲ့ခါမှာသူ့ရဲ့ဒီခါတင်မဆုံယူတက်တဲ့ကိုတနက်မှန်သွားကျွန်တော်နဲ့တွေ့ရဲ့အချိန်မှာသူ့ခြေောက်တစ်ဖက်ကနေသွားတယ်ခြေောက်ကိုတစ်ဖက်ကိုခြေပြားထောက်ပြီးမှခြေောက်ကလေပဲညီရော့တယ်သူတတလုံးဒုက္ခိတဖြစ်သွားတယ်ဆေးုံကဆေးကောင်းကောင်းကူလာဆိုတော့ထောင်ထဲရောက်တဲ့ဒီထောင်ဆေးုံမှာပဲနေရကောင်းကောင်းကူခွင့်မရဘူးသူဆိုတတလုံးဒုက္ခိတဖြစ်သွားတယ်အသက်ကငြင်းလေးပဲရှိသေးဘူးဒါမျိုးကတွေကတော့ထောင်ထဲမှာတော်တော်များများကြုံရပါတယ်ဒါကျွန်တော်စိတ်ထဲမှာအမှတ်ရအမေရဖြစ်နေတဲ့ကိစ္စလေးပြန်ထုတ်ကြတယ်
ဟုတ်ကဲ့ရှင်ဟုတ်ကဲ့ဒီလိုမျိုးဒီထောင်ထဲမှာကိုချင်းမီတို့ကိုဖြိုးစရာတော်တို့ကိုတေတန်ချခဲ့တယ်ကြိုးပေးခဲ့တယ်ဆိုတော့ဒီထောင်ထဲမှာအဲ့လိုမျိုးစိတ်သက်ရေးရပိုင်းရပါတော့ဒီလိုမျိုးကိုချင်းမီတို့ကိုဖြိုးစရာတော်တို့အပါဝင်ဒီလိုလက်ရှိလက်တေတန်ချမှတ်ခံရတဲ့လူတွေလည်းရှိတဲ့ခါကြတော့ဒီမိုကရေစီရေလှုပ်ရှားတဲ့သူတွေအပေါ်မှာဖိနှိပ်ဖို့စူးစမ်းတဲ့ထပ်ပြီးတော့မှရက်ဆက်ကြမ်းကြုတ်တဲ့နည်းတစ်ခုလို့ပြောလို့ရနိုင်လားရှင
်ဟုတ်ပါတယ်တကယ်ကတော့ဒီပြန်မရှိနေတဲ့ဒတိုင်းမြေလုံးဖြီးစည်းနှိမ့်ဆက်ခံရတဲ့အချိန်မှာအဲဒတိုင်းမြေလုံးအကျဉ်းချနေတဲ့အထဲမှာဒီစစ်ကောင်စီရဲ့အကျဉ်းထောင်ထဲမှာရောက်နေတာကရန်သူလက်ခုပ်ထဲကိုရောက်နေတယ်သူတို့တုံလို့တုံပေါက်လို့မှလို့လို့ရတဲ့အချိန်ကြီးရှိတယ်အဲ့ထဲမှာတေတန်ချလိုက်တယ်ဆိုတာသူ့ကိုစိတ်ပိုင်းဆိုင်ရာရအမြဲနေရောညောင်ညင်းစေနေတာဖြစ်တယ်ဒီကြားထဲမှာကိုချင်းမီကိုချိုးစီရတော်တို့ဟိုပြစ်တဲ့စီရင်လိုက်တယ်ဆဲတတိယကြိုင်ပေါ့နော်ကျွန်တော်တို့ကတက်တိုက်မှနေတယ်တည်တန်ကြတွေကိုနှစ်တိုက်ရဲ့နှစ်ရှည်ပေါ့နှစ်ရှည်လို့ကျွန်တော်အတူကောက်ခေါ်တယ်အဲ့ဘက်မှာထားတယ်တသုံးပြီးတသုံးလိန်မိုးရောင်ဒီဝစ်ပြီးဝင်လာတဲ့အချိန်မှာတကယ် PP ကလေးလေးတွေပဲဖြစ်နေတာတွေ့ရတယ်ဆိုတော့အဲ့ကလေးလေးကိုဟိုလူသက်ကောင်တည်တန်ချတယ်လူသက်ကောင်အကျန်းဖတ်သမားဆိုပြီးတော့တည်တန်ချတာကျင်းသားတွေကလမ်းမှာတာကိပြီးသူတို့ကတည်ခဲ့အိမ်ကိုအမျက်မွေပါတယ်အားလုံးဒရင်စကားမဖြစ်ပြောင်းရောက်အောင်ပါတယ်ပေါ့နော်အဲ့လောက်ကြီးတော်လည်းအဲ့ဆိတ်တဲ့ပြင်ဆင်တော်များများ
ဟုတ်ကဲ့ရှင်ဟုတ်ကဲ့ဒီလိုမျိုးဒီနေကြီးရကြီးတွေမှာဒီထောင်ထဲမှာရှိနေတဲ့နိုင်ငံရေးကျင်းသားတွေကအပြင်မှာရှိနေတဲ့လူလူနဲ့အတူတူထတ်တူလှုပ်ရှားမှုတွေကိုအချိန်နဲ့တပြေးညီအတူတူလှုပ်ကြတဲ့အခါမှာထောင်ဘက်ကနေပြီးတော့ဒီညှဉ်းပန်းနှိပ်စက်မှုတွေရိုက်နှက်တာတွေနောက်ဆုံးတက်ဖြတ်တဲ့အထိရှိလာနေတဲ့အနေအထားမျိုးတွေရှိတော့ဒီထောင်ထဲမှာဒီတစ်ချိန်ဒီစစ်ကောင်စီဘက်ကဘလောက်တိုင်းတာထိမှဆိုးရတဲ့အခြေအနေမျိုးတွေရှိခဲ့တယ်လို့ကိုမင်းတွေ့တဲ့ကြုံခဲ့ရတာမျိုးကြားခဲ့ရတာမျိုးရှိလဲရှင
်ကျွန်တော်လည်းအတူနေခဲ့တဲ့ထဲမှာဒီ88မျိုးဆက်ကျောင်းသားဟောင်းကြီးရှိတယ်။နောက်ခေတ်ဆက်ဆက်ထောင်ချောက်ပြည့်လူကြီးတွေလည်းရှိခဲ့တယ်ဘော။ဆိုတော့အတူတူထောင်ထဲမှာအတူနေခဲ့ရ။အဲသူတို့ရဲ့ပြောပုံအရဆိုတော့ဒီတစ်ချိန်ကအဆိုးဆုံးပဲဖြစ်တယ်။88တော့အဲ့လောက်မဆိုးဘူး။88ကကိုလုတ်တယ်ဆိုကိုပဲခံရ။မိသားစုဒုက္ခပေးရတယ်။အနေနဲ့အများရှိတယ်။ဒီလောက်မပြင်းတာ။အခုကတော်တော်ဆူဆူဝါဖြစ်သွားတယ်ဘော။သူတို့တုံ့နှက်ချက်ရဆိုရင်ဒီတစ်ချိန်စက်ကောင်ကြီးကတမိုင်းမှာအဆိုးဆုံးဖိနှိပ်တာလို့လုပ်တယ်သူတို့ဘက်မှာတော့ဘာမှမရှိတော့ပဲအကုန်ရှိမှအကုန်လုံးတုံ့ပြီးတော့လုပ်နေတာဖြစ်တယ်ဗောဒါဟိုအတူတူနေခဲ့တဲ့သူတွေကြုံရတာကျွန်တော်လည်းတော်တော်များများအထဲမှာတွေ့ရမှာဒီ silence right ဆိုလို့ရှိရင်အပြင်မှာ silence တပိတ်လုပ်တဲ့အချိန်မှာအထဲမှာတက်တော့ထမင်းမယူဘဲနဲ့အကုန်လုံးတိတ်ဆိတ်နေကြတာအဲ့ကာလညနေပိုင်းကျတော့ဒါပြီးလည်းပြီးရောသူသစ္စာတစ်ချိန်နေတော့လည်းတစ်ချိန်နေဆိုရတဲ့အခါမှာထောင်ကအယောက်80ကျော်လုံးကိုတီးတန်းထောင်ကနေပြီးတော့ထောင်မကြီးကိုခေါ်လာပြီးတော့ထောင်သူကစာပြီးလက်ခေါင်းပေါ်လက်တင်ပြီးတန်းစီပြီးသွားတယ်ဝန်ထမ်းတွေကပညာတန်းမှာပညာတန်းစီထားပြီးတုတ်တယ်နဲ့ကိုင်းပြီးစောင့်တယ်ထောင်သူကစာပြီးတော့ main gate ဒီအင်းစိန်ထောင်ရဲ့တဝက်အချင်းဝက်တလောက်လမ်းလျှောက်ဖြတ်ခိုင်းပြီးတလမ်းလုံးရိုက်သွားတာဒီအယောက်80လုံးလုံးရိုက်တာဆိုကျွန်တော်တို့ဝန်ထမ်းတွေအချင်းချင်းပြောရတဲ့ဟာပြန်ကြားရတာရိုက်ခံရတဲ့လူတော့မတည်ဘူးလေငါတို့တော့မှတန်ကြီးစေးငါတို့လက်တီတော့တန်ကြီးစေးလူရဆိုအဲ့လောက်ထိဖိနှိပ်တာပေါ့ဒီတစ်ခေါက်ကတော့အဆိုးဆုံးပါပဲ
ဒါကတော့ဒီဘဂတာចောင်းသားခေါင်းဆောင်ဟောင်းတဦးဖြစ်တဲ့ကိုမင်းတွေးတစ်ကိုမဆုမွန်ကနေပြီးတော့ဆက်သွယ်မေးမြန်းခဲ့တာပါရှင်တနင်္ဂနွေညကျန်ပြီးရမြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်
သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှတ်တွေရယူနိုင်ပါပြီ လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ။ဆေးဟာနာတိန်းနောက်ပိုင်းနိုင်ငံရေးလုံခြုံရေးအရာတိန်းဆောင်ရသူတွေရဲ့တိုက်ပွဲတွေကြောင့်ဒီနေရက်စွန့်ခွာရသူတွေတစ်နေ့ထက်တစ်နေ့တိုးလာလို့နေပါတယ်။ဒီအိုးအိမ်စွန့်ခွာရွှေ့ပြောင်းနေထိုင်ရသူတွေဟာကျန်းမာရေးအကူအညီတွေနဲ့စားနပ်ရိက္ခာအကူအညီတွေရနိုင်ဖို့အခက်အခဲတွေလည်းကြုံတွေ့နေကြရပါတယ်။ဒါကြောင့်လူသားချင်းစာနာမှုအကူအညီတွေထိထိရောက်ရောက်အကူအညီပေးဖို့လည်းလိုအပ်နေတာပါ။ကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသက်ချက်ကိုဆောင်းပါရှင်ပြည်သွေးနိုင်တဲ့သူအလိမ္မာကတင်ဆက်ထားပါတယ်ရှင
်အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေလူသားချင်းစာနာမှုအကူအညီတွေပုံမထိရောက်စေဖို့နေစားဖြတ်ကျော်အကူအညီများလိုအပ်နေတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါ။အိမ်မရှိတော့ဘူးငါမေးကြီးတဲ့။နှစ်နှစ်သားအရွယ်မေးလေးကသူ့အဖွားကိုအိမ်ပြန်ရအောင်လို့ပူဇော်တော့အဖွားဖြစ်သူကသူ့မေးလေးကိုအဖွားတို့မှအိမ်မရှိတော့ဘူးငါမေးကြီးလို့ဝမ်းနဲ့တန်တဝက်ဒေါသတန်တဝက်နဲ့ပြောနေတဲ့အဖွားကတော့သခိုင်းတိုင်းခင်ဦးမြို့နဲ့ရုံးစုရွာကပါ။အိမ်ကြီး၄၀၀ရှိတဲ့ရုံးစုရွာကြီးဟာဇန်နဝါရီ30ရက်နေ့ကစစ်ကောင်စီတပ်တွေဝင်ရောက်စီးနှင်းမီးရှို့တာကြောင့်အင်ဂျီ30တာကြံကတရွာလုံးပြာပုံဘဝရောက်ခဲ့ရတယ်လို့မြန်မာနောင်သတင်းဌာနရဲ့ဗီဒီယိုသတင်းတပုတ်ကဖေဖော်ဝါရီ9ရက်နေ့မှာကြီးရှုရပါတယ်။အဲ့ဒီသတင်းမှာပဲအမျိုးသမီးတကြီးတူကတူတူမာလေးကိုဝန်နေစေလာစေနဲ့ကလေးမွေးဖွားရမယ်အချိန်မှာအဝတ်အစားတွေအားလုံးမီးထဲပါသွားတော့ကိုမာဝတ်ထားတဲ့ထမိန်တစ်ထည်သာကြံခဲ့လို့အခက်ကြုံနေရတဲ့အကြောင်းငိုကြွေးရင်ဒေါသထွက်ပေါက်ကွဲနေတဲ့မြင်ကွင်းဟာလေရင်နှင်းစရာကောင်းလှပါတယ်
။ဖေဖော်ဝါရီလ13ရက်နေ့အေယော်ရီသတင်းဌာနရဲ့သတင်းတပုတ်မှာလဲရခိုင်ပြည်နယ်ရဲ့စစ်ဘေးရှောင်ပြည်သူတွေကိုနေရပြန်ဖို့စစ်ကောင်စီဝန်ကြီးတွေရဲ့ပြောကြားချက်ကိုလက်မခံနိုင်ဘူးလို့ဒေသခံတွေကပြောတဲ့အကြောင်းဖတ်ရှုရပါတယ်။စစ်ကောင်စီရဲ့ဝင်ကြီးသုံးဦးနဲ့ရခိုင်ပြည်နယ်ဝင်ကြီးချုပ်တို့ဟာဖေဖော်ဝါရီလ9ရက်နေ့ကကြောက်တော်မြောက်ဦးမင်းပြမြို့နယ်တွေကစစ်ဘေးရှောင်စခန်းတွေကိုတွားရောက်ပြီးစစ်ဘေးရှောင်တွေကိုနေရပြန်ကြဖို့တွေးဆုံပြောကြခဲ့တာပါမဟာမုနိစစ်ရှောင်စခန်းကစစ်ရှောင်ကျေးရွာသားတို့ကသူတို့ကဝင်တွေ့ပြီးတော့မိုးပကြမီပြန်ကြပါရွာမှာအိမ်မရှိတော့တဲ့လူတွေကိုလည်းအိမ်ဆောက်ပေးမယ်ဆိုပြီးပြောသွားတယ်ကျွန်တော်တို့ကတော့ဘယ်ပြန်မလဲနောက်တစ်ချိန်တကြောပြန်တိုက်ပွဲမဖြစ်ဘူးလို့ပြောလို့မှမရတာနောက်ပြီးတော့သူတို့စစ်ကောင်စီပြောတဲ့စကားတွေကဘလောက်ထိယုံကြည်လို့ရမလဲသူတို့ဘလောက်ထိတာဝန်ခံမှုရှိမလဲအားလုံးကလည်းသိနေကြတာဆိုတော့ကျွန်တော်တို့ဘာမှပြန်တင်ပြစရာမရှိဘူးလို့အေယာဝတီသတင်းမှာဖော်ပြထားပါတယ်
2021ဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာနိုင်ငံရေးလုံခြုံရေးအရတင်းချောင်ရသူတွေတိုက်ပွဲတွေကြောင့်နေအိမ်စွန့်ခွာရသူတွေစစ်ကောင်စီတပ်တွေကကြေးရွာတွေကိုမီးတင်ရှို့လို့အိမ်ယာမဲ့ဖြစ်ခဲ့ရသူတွေအရေးအတွက်ဟာတိမ်းတန်းရှိနေပါပြီစစ်ဘေးချောင်တွေဟာနီးစပ်ရာတောတွေတောင်တွေထဲမှာဖြစ်တယ်လို့နေကြရတာတွေရှိတယ်လို့တိုင်းရင်းသားလက်နက်ကင်တပ်တွေထိန်းချုပ်ထားတဲ့လွတ်မြောက်နယ်မြေနဲ့နယ်စပ်ဒေသတွေအိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးခိုလုံနေကြရပါတယ်ဒီအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂထုတ်ပြန်ချက်တွေကိုလေ့လာကြည့်ရအောင်ပါ UNICEF လို့ခေါ်တဲ့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကလေးငယ်တွေအပါအဝင်အိုးအိမ်စွန့်ခွာရွှေ့ပြောင်းနေထိုင်ရသူအရေအတွက်ဟာ 1.4 တန်းရှိတယ်။နိုင်ငံရေးနဲ့စီးပွားရေးအကျပ်အတည်းတွေကြောင့်ထိခိုက်နစ်နာရသူတွေက 18.6 တန်းရှိတယ်။အဲ့ဒီအထက်မှာကလေးငယ် 5.6 တန်းပါဝင်တယ်။အိုးအိမ်စွန့်ခွာရွှေ့ပြောင်းနေထိုင်ရသူတွေမှာအစာအာဟာရရှို့တဲ့မှုတောက်သုံးရေလုံလောက်စွာမရရှိမှုအိမ်သာနဲ့တကွေးရေးတန်ရှင်းရေးပြဿနာတွေနဲ့ကာကွယ်ဆေးမရရှိနိုင်တဲ့အခက်အခဲတွေနဲ့ကြုံတွေ့နေရတယ်။အဲ့ဒီပြဿနာတွေကိုဖြေရှင်းနိုင်ဖို့ဆိုရင်2023ခုနှစ်မှာအမေရိကန်ဒေါ်လာ 169.6 တန်းလိုအပ်တယ်လို့ UNICEF ကပြောပါတယ်။ထို့အတူပါပဲကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးယုံ UNOCHA ကလည်းမြန်မာနိုင်ငံမှာအရေးပေါ်အကူအညီလိုအပ်နေသူ 4.5 တန်းရှိတယ်အဲ့ဒီလူတွေကို2023မှာကူညီထောက်ပံ့နိုင်ဖို့ဆိုရင်အမေရိကန်ဒေါ်လာ864တန်းလိုအပ်ပါတယ်လို့ဖေဖော်ဝါရီ2ရက်နေ့ကထုတ်ပြန်ထားပါတယ်
ရေပြင်ကစစ်ဘေးရှောင်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးစစ်ဘေးရှောင်တွေစီကိုယ်တိုင်တွားရောက်တွေ့ဆုံခဲ့တဲ့အမျိုးသားညီညွတ်ရေးအစိုးရအမျိုးသမီးကလေးငယ်နဲ့လူငယ်ရေးရာဝန်ကြီးဒေါ်စူဇန်နာလှလှဆိုကအခုလိုပြောပြပါဗျ
။စစ်ဘေးရှောင်တွေအနေနဲ့အထက်ကလိုအချက်တွေကတော့အခြေခံစားသုံးကုန်ပေါ့နော်။အာစားတောက်စရာတွေနဲ့ဆေးဝါးတွေဖြစ်ပါတယ်။တချို့ခက်နေကြတော့တောက်သုံးရည်ပါတအားကိုရှာပါခက်ခဲနေတာဖြစ်ပါတယ်။ဥမာအဖြစ်ကျွန်မပြီးခဲ့တဲ့လတော့ကခရင်ကြီးစစ်ဆောင်စခန်းမျိုးသွားတဲ့အခါမှာရေရဲ့အခက်ခဲကအင်မတန်မှကြီးမားနေပါတယ်။အာပြီးတော့ဒီစစ်ဆောင်စခန်းထဲမှာဆောက်ထားတဲ့အဆောက်အုံတွေကလည်းပဲဝါနဲ့နောက်ပြီးတော့ plastic နဲ့ဖြစ်တဲ့ကြောင်တစ်နှစ်ကျော်တဲ့အခါမှာဝါပိုးကျပြီးတော့ဒီ plastic တွေကလည်းဆွေးမြစ်သွားတဲ့အတွက်ကြောင့်ထပ်မံဆောက်ဖို့လိုအပ်ပါတယ်။ပြီးတော့ရေရှည်ပေါ့နော်ဒီစစ်ဆောင်စခန်းထဲမှာနေရတဲ့အတွက်ကြောင့်ဒီလူမှုရေးအခက်အခဲတွေလည်းရှိပါတယ်။လူမှုရေးအပြတ်တနာတွေပေါ့နော် gender based အကြမ်းဖက်မှုတွေလည်းတွေ့ရပါတယ်စစ်အာဏာသိမ်းဖို့ကြံစီတဲ့စ조사တဲ့နောက်ပိုင်းမှာဆိုလို့ရှိရင်ကလေးတွေကလုံးဝကာကွယ်ဆေးလဲထိုးနှံခြင်းမရှိတော့ပါဘူးကာကွယ်ဆေးတွေလည်းမရတော့ပါဘူးအဲ့ဒါတော့ဒီကလေးတွေရဲ့ကျန်းမာရေးအတွက်အဓိကလိုအပ်တဲ့အချက်ဖြစ်နေပါတယ
်ဟုတ်ပါတယ်ဝန်ကြီးပြောသွားသလိုပါပဲကလေးတွေကာကွယ်ဆေးမထိုးရတာကြောင့်တချို့စစ်ဘေးကြောင့်စခန်းတွေမှာပိုလီယိုရောဂါလက္ခဏာတွေတွေ့ရတယ်ဆိုတဲ့အတိမပြုနိုင်တဲ့သတင်းတွေကိုစစ်ဘေးကြောင့်စခန်းတွေမှာအကူအညီပေးနေသူတွေထံကကြားသိရပါတယ်။တခါစစ်ဘေးကြောင့်စခန်းတွေစီကုန်စီတဲပို့တဲ့လမ်းတွေကိုစစ်ကောင်စီတပ်တွေကပိတ်ဆို့ထားတာတွေရှိတဲ့အတွက်ဆန်နဲ့အခြေခံစားကုန်တွေရရှိနိုင်ဖို့အခက်အခဲတွေလည်းကြုံနေကြရပါတယ်။လူသားချင်းစာနာတဲ့အကူအညီပေးလုပ်ငန်းစဉ်တွေဟာစစ်ကောင်စီရဲ့2022အောက်တိုဘာ28ရက်နေ့ကထုတ်ပြန်ခဲ့တဲ့အသိအဖွဲ့မှတ်ပုံတွင်ဥပဒေသစ်ကြောင့်လည်းအဟံအတားတွေဖြစ်စီခဲ့ပါတယ်။ဒါကြောင့်လူသားချင်းစာနာမှုအကူအညီတွေကိုပြည်တွင်းကပုံမှန်လမ်းကြောင်းတွေအပြင်အိန္ဒိယနိုင်ငံတွေကတဆင့်နေဆက်ကိုဖြတ်ကျော်ပေးပို့နိုင်ရေး cross border assistance ဟာအရေးကြီးတဲ့ကိစ္စဖြစ်လာပါတယ်။အထူးသဖြင့်ထိုင်းနဲ့အိန္ဒိယနိုင်ငံတွေကတဆင့်နေဆက်ဖြတ်ပြီးအကူအညီတွေပေးပို့နိုင်ရေးကိုကုလသမဂ္ဂအေဂျင်စီတွေအပါအဝင်တက်ဆိုင်ရာနိုင်ငံရေးအင်အားစုတွေအနေနဲ့အားစိုက်လှုံ့ဆော်သင့်တယ်လို့ထိုင်းမြန်မာနယ်စပ်မှာစစ်ဘေးချောင်တွေကိုအကူအညီပေးလုပ်ငန်းတွေဆောင်ရွက်နေသူတဦးကပြောကြားကြောင်းပါခင်ဗျာ
ဆက်လက်ပြီးတော့ ISP မြန်မာမြင်ကွင်းကျယ်အစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါစေဟနာသိမ့်မှုအလွန်အဓိကဆုံးယုတ်မှု9ရက်နဲ့မြမလူအဖွဲ့အစည်းအတွက်မျှော်လင့်ချက်အလင်းတန်းတစ်ခုကို ISP မြန်မာကဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုမှာမြေအုပ်တို့ပြိုလျားဆိုတဲ့အမည်နဲ့အပိုင်း၃ပိုင်းခွဲပြီးတင်ဆက်ထားပါတယ်ရှင
်စစ်အာဏာသိမ်းအကျိုးသက်ကြောင့်နှစ်နှစ်အတွင်းဆုတ်ယုတ်ခဲ့တဲ့အကြောင်း9ရက်နဲ့အနာဂတ်လူအဖွဲ့အစည်းအတွက်မျှော်လင့်စရာအကြောင်းရပ်တစ်ခုကို ISD မြန်မာကတင်ပြသွားပါမယ်။မြေဥတို့ပြူလီယာခေါင်းစဉ်နဲ့တင်ဆက်မဲ့ဒီအကြောင်းအရာမှာအပိုင်းသုံးပိုင်းခွဲပြီးဖော်ပြဖို့ရှိပါတယ်။အခုတစ်ပတ်မှာတော့စီးပွားရေး၊ကျန်းမာရေးနဲ့ပညာရေးကဏ္ဍတွေမှာဘာတွေဆုတ်ယုတ်ခဲ့တယ်ဆိုတာကိုပြောပြသွားပါမယ်။အာဏာသိမ်းမှုအလွန်စီးပွားရေးကဏ္ဍရဲ့ဆုတ်ယုတ်မှုတွေထဲမှာကျန်းဝေတံမိုးကျဆင်းမှုကအထင်ရှားဆုံးဖြစ်ပါတယ်။စစ်ကောင်စီဗဟိုဘဏ်ရဲ့ရည်ညွှန်းနှုန်းအရနှစ်နှစ်အတွင်းမှာကျန်းဝေတံမိုးဟာ60ရာခိုင်နှုန်းထိကျဆင်းသွားပါတယ်။ပြည်မာဈေးကွက်ကရည်ညွှန်းနှုန်းအရဆိုရင်တော့ကျန်းဝေတံမိုးဟာ130ရာခိုင်နှုန်းထိကျဆင်းသွားခဲ့ပါတယ်။ဒါကြောင့်အာဏာမသိမ်းမီကကျပ်သိမ်းတရားရှိတဲ့လူတဦးပိုင်ဆိုင်တဲ့ငွေတံမိုးသိန်း30ကနေသိန်း60လောက်ထိညှော်နှဲသွားတာဖြစ်ပါတယ်။ကိုဗစ် -19 ကရောဂါကြောင့်စံချိန်တင်သေဆုံးခဲ့တာတွေကလည်းကျန်းမာရေးကဏ္ဍရဲ့ဆုတ်ယုတ်မှုတွေထဲမှာထင်ရှားဆုံးဖြစ်ခဲ့ပါတယ်။အာနာမသိမ်းမီကကိုဗစ် -19 ကြောင့်သေဆုံးခဲ့ရသူဟာ2600ကျော်သာရှိခဲ့ပါတယ်။အာနာသိမ်းမှုအလွန်2021ခုနှစ်အတွင်းမှာပဲလူပေါင်း 16,000 ကျော်ကိုဗစ် -19 နဲ့သေဆုံးခဲ့တာပါ။ဒါကြောင့်အာနာမသိမ်းမီနဲ့နှိုင်းချင်ရင်သေဆုံးမှု6ဆကျော်မြင့်တက်သွားတာပါ။ ကိုဗစ်19တတိယလိုင်းကာလဖြစ်တဲ့2021ခုနှစ်ဇွန်လကနေဩဂတ်လအတွင်းရန်ကုန်မြို့ကတုတ်တန်တွေမှာတကြိုရသူပေါင်း4000လောက်ကျော်အထိရှိခဲ့ပါတယ်။တစ်ဖက်မှာလည်းကျန်းမာရေးဝန်ထမ်းစုစုပေါင်းရဲ့50ရာခိုင်နှုန်းကျော်ဟာစီရမ်ပလုတ်ရှားမှုမှာပါဝင်ခဲ့ပါတယ်။ ဒီနှစ်အတွင်းမှာကျောင်းပညာသင်ယူခွင့်ဆုံးရှုံးမှုကလည်းတည်တာတဲ့ဆုံးရှုံးမှုတစ်ခုဖြစ်ခဲ့ပါတယ်။အာနာမသိမ့်မီ2019-20ပညာသင်နှစ်မှာကျောင်းအပ်နှံသူပေါင်း6.3နှစ်တန်းကျော်ရှိခဲ့ပါတယ်။2021ခုနှစ်နိုဝင်ဘာလမှာစစ်ကောင်စီကစာသင်ကျောင်းတွေပြန်ဖွင့်ပြီးကျောင်းတက်သူ2.3သုံးတန်းသာရှိခဲ့ပါတယ်။နောက်ပိုင်းမှာတော့9.3ချောက်တန်းထိကျောင်းပြန်တက်ခဲ့ပါတယ်။ဒါကြောင့်
အခုတော့မြန်မာပြည်ကပေးစာအစီအစဉ်ကိုမအေးတန်တာကျော်ကတင်ဆက်ပါပါရှင်။ဒီနေ့ရခင်ရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတောင်းရရှင်များရှင်။ ဒီနေ့ကအမျိုးသမီးဖြစ်နေပေမဲ့စာရေးလာတဲ့အမျိုးသားတအူကတော့မင်္ဂလာပါဗီဒီယိုကိုညမနဲ့နားထောင်ရလို့အဖွဲ့သားတွေအားလုံးကိုလေးစားကျေးဇူးတင်မြဲပါသတင်းမှန်တွေဘုသူရရစီရတွေကိုအားတက်တရောဗမာတန် PP တသဓမ္မမော်လေစကားလေးတွေကိုမူရင်တိုင်းဝဲထဲထဲတန်လေးတွေနဲ့နားထောင်ရလို့ကြီးနူးလို့ပါဗျာအဖေမေကိုလည်းဗီဒီယိုနားထောင်ကျင့်ပါအောင်လုပ်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်အခုအသက်80ကျော်တဲ့အထိနားထောင်တော့မှာအားလုံး ချမ်းသာကိုစိတ်မြဲကြပါစေဆိုပြီးတော့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါအသက်80ကျော်အထိနှစ်ရှည်လာများနားဆင်အားပေးတဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ပါတယ်ရှင်နောက်ထပ်သောရရှင်တယောက်ကတော့ဝိုင်းတော်သားတွေအားလုံးကျမ်းမာကြပါစေဗီဒီယိုသတင်းတွေကိုအချိန်နဲ့တပြေးညီတင်ဆက်ပေးပေးမယ်လေအင်တာနက်မကောင်းတဲ့အတွက်ကြောင့်မလို့ရက်မမှန်မကြည့်ရပါဘူးဒါကြောင့်စာမေးပြစ်တာပါဝိုင်းတော်သားတွေအားလုံးကျမ internet ka ni line ma kaung lo ma chi ya u so yin le radio shin no line to meter radio ne na sin lo ya ba de no meter line ni ko le ne sin atan thau lwin mu a si sin ma jin nya pe ni ba de shin te chou line to meter ri so yin battery daw ma ma lo be ne ni yang ji tong pi lo phwin lo ya de line to meter myo phit ba de no ba ye phit phit line le kaung ne a chein ma khu lo pye lwa view ko sa yi la de twe a thu jesu tin ma de shin na twet thara shin worldly conscience so re thara shin จม่าตันแท้ๆม้ามาว่าเตจาบาเองอังกฤษหลูยีทาไปเมจม่าอะตันมะแท้ๆเนี่ยนามเมียวဖြစ်နေလို့ပါဒီတော်ရရှင်ကမင်္ဂလာပါဗီဒီโอရေးတဲ့အပတ်စဉ်တောက်ကြနေတိုင်းတင်ဆက်ပေးနေတဲ့အမျိုးသမီးရေးရာကဏ္ဍမှာနောက်ခံတခြင်းလေးရဲ့အဆိုနဲ့တခြင်းနာမည်ကိုဂျေဇုပြုပြီးတော့ဝင်းငါပေးပါနော်တဲ့ရေဒီယိုမှာနားဆင်ရတိုင်းတမျိုးလေးခံစားရလို့ပါဂျေဇုတင်ပါတယ်တဲ့ဟုတ်ကဲ့ပါရှင်သူများတွေလည်းခဏခ
ဒီကနေ့ဒီနေ့ကြီးရဲ့ကြီးတွေမှာဒီထောင်ထဲမှာရှိနေပြီးတော့တူရကီကလို့အချက်တွေကတော့အခြေခံစာပေါ်အပြင်မှာရောင်းချဖြန့်ဝေတဲ့တခြင်းဖြစ်ပါတယ်အပြင်မှာရောင်းချဖြန့်ဝေတဲ့တခြင်းမျိုးမဟုတ်ပါဘူးเนาะဒါကြောင့်မလို့အပြင်မှာတော့ရှာနာထောင်လို့ရမယ်မထင်ပါဘူးရှင်စာရေးလာတဲ့အတွက်ကျေးဇူးတင်ပါတယ်
မြမကြီးကပေးစာအစီအစဉ်ကနေပြီးခဲ့တဲ့တစ်ပတ်မှာထုတ်လွှင့်ပေးသွားတဲ့စာလေးတစ်စုံကိုနားထောင်ပြီးတော့စိတ်မကောင်းလို့စာရေးလာပါတယ်ဆိုတဲ့တော်ရရှင်က
သူကအပိလာတာကြာပါပြီတဲ့စာရေးလိုက်ဖြစ်လိုက်နဲ့ဘရောမစာမပို့ပြပါဘူးဒီနေ့တော့အစိမ်းမကောင်းဖြစ်လို့ဒီစာလေးကိုရေးပြအောင်ရေးပို့လိုက်ပါရင်စာကိုဖတ်ဖြစ်အောင်ဖတ်ပေးပါနော်တဲ့ဟုတ်ကဲ့ပါဒီတော့ရှင်ဘဲစာကိုများနားဆင်ပြီးတော့စိတ်မကောင်းဖြစ်သွားတာလည်းကြည့်ရအောင်ပါနော
်ဒီနေ့တင်းနေလာနေပေးစာပြန်စာအစီအစဉ်မှာဖတ်ပြသွားတဲ့စကိုင်းတိုင်းကစာကြောင့်စိတ်မကောင်းနှွန်းလို့ပါကျမကကချင်ပြီကပါကျမတို့တွေပြောမနေပါဘူးခလေးတွေလည်းစကိုင်းတိုင်းနီးသူပဲကြောင်းတက်မနေပါဘူးခလေးတွေအနာကမဲ့နေပါတယ်ကျမလိုမိဘတွေကအများကြီးပါလိုင်းတုံးတာတော့လိုက်မပေးရဲမရှယ်ရဲပါဘူးကျမတို့တွေပြောမနေပါဘူးစကိုင်းမကွေးကရင်ချင်းကယားကပြည်သူတွေနဲ့တူတူခံစားရပါတယ်ပြည်သူပြည်သားအားလုံးအနာရှင်လက်အောက်ကနေအများဆုံးလွတ်မြောက်ပါစေလို့အမြဲဆုတောင်းပေးနေပါတယ်လို့ VOA စကိုင်းကပြည်သူတွေကိုပြောပြပါထုံးစံအတိုင်းကျမလည်းကြောက်တတ်တယ်အသက်ရှင်ကျင်သေးတယ်မတရားအဖမ်းမခံခြင်းမူအကောင့်မပြောပါနဲ့နော်ကျေးဇူးပါ VOA
ဟုတ်ကဲ့ပြီးခဲ့တဲ့တစ်ပတ်ကမြန်မာပြည်ကပေးစာများအစီအစဉ်မှာထုတ်လွှင့်ပေးထားတဲ့စာကိုရည်ညွှန်းဟန်တူပါတယ်နော်စကိုင်းတိုင်းထိကြိုက်နယ်မှာအချိန်လေးအရန်ဆိုးရွားတဲ့ဆေးရည်အခြေအနေနဲ့ရင်ဆိုင်နေရတယ်ဆိုတဲ့စာနဲ့ပတ်သက်ပြီးတော့ဒီတော့အရှင်ပြန်ပြီးတော့ရေးလာတာဖြစ်ပါတယ်။ကြောက်လို့ပါအသက်ရှင်ခြင်းပါတယ်။ဒါပေမဲ့တခြားတိုင်းနယ်ဒေသတွေမှာဖြစ်နေတဲ့အခြေအနေတွေအားလုံးထပ်တူထပ်မြခံစားရပါတယ်ဆိုပြီးတော့ဒီတော့အရှင်စာရေးပြီးတော့သူ့ရဲ့ခံစားချက်ကိုထုတ်ဖော်လာတာဖြစ်ပါတယ်။နောက်ထပ်တော့အရှင်တယောက်ကလည်းအကောင့်နဲ့မပြောပါနဲ့တဲ့။စကားစာကိုကြောက်လို့ပါဆိုပြီးတော့စစ်ကောင်စီကိုကြောက်တဲ့တော့အရှင်တယောက်စာရေးလာပါတယ်။
မင်္ဂလာပါ VOA ခင်ဗျာကျေးဇူးပြုပြီးတော့အကောင့်နံပါတ်မပြောပါနဲ့ခင်ဗျာစကားစကိုကြောက်လွန်းလို့တော့မဟုတ်ပါဘူးဒီကောင်လေးနဲ့မပတ်သက်ချင်းလို့ပါ VOA ရေနိုင်ငံတကာကိုသိအောင်ပြောပြပေးပါစကားစကိုနိုင်ငံတကာကဖိအားမပေးနိုင်တော့ဘူးလားခင်ဗျာဆဒန်ဟူစိန်တို့ဂဒါဖီတို့ဘင်လာဒင်တို့လိုလူတွေကိုတော့နှိမ်နင်းခဲ့သေးတာမြန်မာစစ်ကောင်းဆောင်တွေကိုဘာလို့မနှိမ်နင်းနိုင်တာလဲဆိုတာသိချင်ပါတယ်ဒီကောင်လေးမျက်နှာကိုကြည့်ရတာစက်တီတုံးလိုက်တာဗျာစကားတွေကိုဘလောင်းမလဲပြောပြီးမျက်နှာပြောင်တိုက်လွန်းလို့အခုလဲနောက်ထပ်6လသက်တမ်းထပ်တူတာစိတ်တုံလွန်းလို့အခုလိုစာရေးပြီးတော့ VOA ကိုတောင်းဆိုရတာပါကျေးဇူးတင်ပါတယ်ဗျာ VOA ကိုအမြဲအားပေးနေပါတယ်ခင်ဗျာ
ဒီလိုစာရေးပါဝင်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်ဒီကိုပိုင်းထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့စာတွေကိုကျမတို့စီကိုစာရေးသားပို့နိုင်ကြပါရဲ့နော်နောက်ထပ်သောရရှင်တယောက်ရဲ့စာကိုလည်းဆက်ပြီးဖော်ပြပေးစီမားရင်ရှင်ဖွင့်စာရေးချင်လို့ပါတဲ့အကောင့်နံပါတ်မဖော်ပြပါနဲ့ကျွန်တော်က CDM စစ်သားပါဆိုပြီးတော့သူကရေးလာပါတယ
်ကျွန်တော်တို့ CDM စစ်သားမိသားစုတွေကိုအမေရိကန်အစိုးရကခေါ်ယူမဲ့ဒုက္ခသည်အစီအစဉ်နဲ့ခေါ်ယူပေးနိုင်ဖို့ NUG အစိုးရအနေနဲ့ဆောင်ရွက်ပေးစီခြင်းပါတယ်ခင်ဗျာအမေရိကန်ရောက်မြမဒီမိုကရေစီအရေးလှုပ်ရှားသူတွေအနေနဲ့လည်းကျွန်တော်တို့ CDM စစ်သားမိသားစုတွေကိုအမေရိကန်အစိုးရကခေါ်ယူမဲ့ဒုက္ခသည်အစီအစဉ်နဲ့အမေရိကန်နိုင်ငံကိုခေါ်ယူပေးစေချင်ပါတယ်ခင်ဗျာတတိယနိုင်ငံတစ်ခုခုမှာစစ်သား CDM တွေရွှေ့ပြောင်းနေတိုင်ခွင့်ရမယ်ဆိုရင် CDM လုံးမဲ့စစ်သားတွေများစွာရှိလာနိုင်ပါတယ်လို့ယူဆရပါတယ
်မြန်မာနိုင်ငံကစစ်သားတွေအနေနဲ့လည်းမြန်မာနိုင်ငံမှာမနေရဘဲနဲ့ဘေးကင်းတဲ့နိုင်ငံတနိုင်ငံမှာခိုလုံရမယ်ဆိုရင်တော့စစ်သားတွေအများကြီးထွက်လာပါလိမ့်မယ်ဆိုပြီးတော့ဒီတော့ရှင်ရေးလာတာဖြစ်ပါတယ်။ရေးပွဲစာကိုဖတ်ပေးတဲ့အတွက်ကြောင့်မို့ VOA ကိုအထူးကျေးဇူးတင်ပါတယ်တဲ့။ကျမတို့စီကိုရေးနေတဲ့စာရီအားလုံးကိုကျမတို့တတ်နိုင်မှာဖော်ပြပေးနေပါတယ်နော်။နောက်ထပ်တော့ရှင်တက်ကတော့အချစ်ဆုံးအမုန်းခံဆိုတဲ့တော့ရှင်မှာကျွန်တော်ကအခုမှစာရေးဖို့တာပါ။စာရောက်ခင်တိတ်ကောင်းပါမယ်တဲ့။သူပြောချင်တာကထိုင်းကလူကြီးတွေမြန်မာပြည်ကအာဏာရှင်ကိုကူညီနေတာရက်သွားအောင်လို့ VOA ကတစင်တင်ပြပေးပါတဲ့။ဆိုလိုတာကတော့ထိုင်းနိုင်ငံအစိုးရအနေနဲ့မြန်မာစစ်ကောင်စီကိုကူညီနေတယ်ဆိုပြီးဝေဖန်ခံနေရတယ်လို့ဒီတော်ရရှင်ကလည်းဒါကိုရက်တန့်အောင်လုပ်ပေးပါဆိုပြီးပြောလာတာဖြစ်ပါတယ်။တော်ရရှင်တွေအတွက်ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။အားလုံးအတွက်ပုံမှန်ကောင်းမွန်အဆင်ပြေတဲ့သတင်းတစ်ပတ်ပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်နော်။ဘာလို့ပြောရမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုရယ် view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့လက်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေးတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါသေးတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးတနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။ Production တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
VOA မြန်မာပိုင်းအစီအစဉ်ကိုခုလိုစာနယ်ပဲဖြစ်ဖြစ်အီးမေးလ်ကနေပဲဖြစ်ဖြစ်ရေးသားဆက်သွယ်ပြီးတော့ဝေဖန်အကြံပေးကြတာကိုလည်းကျေးဇူးထူးတင်ပါတယ်ရှင်။တနုနေညာချန် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့ကဘာတလွားကထူးခြားတဲ့သတင်းတွေကိုတင်ပြမှာပါ။ဒီကျက်သွန်နီဦးဈေးတွေကကြီးနေတဲ့အတွက်ဖိလစ်ပိုင်ဇုံတဲတရွဲဟာမင်္ဂလာပွဲမှာလက်ကင်ပန်းစည်းအစားကျက်သွန်နီဥတွေကိုအတွဲလိုက်ကင်ခဲ့ကြတဲ့အကြောင်းအပါအဝင်ကဘာတလွားကထူးခြားတဲ့သတင်းတွေကိုကိုငိမ့်ချမ်းနဲ့အတူမက်ခင်ဖြူထွေးကပြောပြမှာပါရှင
်။ကျက်သွန်နီဥဈေးတွေကြီးနေတဲ့အတွက်ဖိလစ်ပိုင်ဇုံနဲ့တရဲဟာမင်္ဂလာပွဲမှာလက်ကင်ပန်းစီအစားကျက်သွန်နီဥတွေအတွဲလိုက်ကင်ခဲ့ကြပါတယ်။ April Liga, Barry Nobis နဲ့ Arwen Nobis တို့ရဲ့လက်ထပ်ပွဲမှာကျက်သွန်နီဥတွေကိုကင်ခဲ့ကြတာပါ။ဖိလစ်ပိုင်နိုင်ငံမှာကျက်သွန်နီဥတွေရဲ့ဈေးကကျက်သားဝက်သားထက်တောင်ကြီးသွားတာကြောင့်အခုလိုကျက်သွန်နီဥတွေကိုတံမိုးရှိတဲ့ပစ္စည်းတစ်ခုလိုကင်ဆောင်ခဲ့ကြတာပါဈေးတက်ရတဲ့အကြောင်းရင်းကတော့ရာသီဥတုဖောက်ပြန်တာလက်သမားတွေကိုအထောက်ပံ့မပေးတာနဲ့ကုန်ပစ္စည်းပြက်လက်သွားအောင်မသမာသူကုန်တွေတွေကပစ္စည်းတွေလောင်ထားပြီးဈေးကစားတာတွေကြောင့်လို့ဆွဆွဲကြပါတယ်ဒီကျက်သွန်နီဥလက်ကင်ပန်းစီရဲ့အလေးချိန်ကတော့ဆက်တပေါင်းရှိပါတယ်မင်္ဂလာဆောင်ကန်နီ၄ရက်အလိုမှာမှပန်းစီအစားတကီလိုကိုအမေရိကန်ဒေါ်လာ70ဒေါ်လာလောက်အထိတက်သွားတဲ့ကျက်သွန်နီဥတွေကိုပန်းစည်းအဖြစ်နဲ့ခြိုင်ဖို့ဆုံးဖြတ်ခဲ့ကြတာပါ။ဒါကကျက်သားဝက်သားထက်တောင်ဈေးကြီးနေတာဖြစ်ပြီးကျက်သွန်နီဥတွေကိုလည်းမင်္ဂလာဆောင်ပေးရင်ထမင်းချက်ဖို့အတွက်သုံးနိုင်ပါတယ်။သူတို့သမီးကလည်းကျက်သွန်နီဥကိုပန်းစည်းလောက်ခြိုင်တယ်လို့သူတို့သမီးအရန်တွေကလည်းကျက်သွန်နီအလှချင်းောင်းနေခြိုင်ထားခဲ့ကြပါတယ်။ကျက်သွန်နီဥဈေးပြန်ကြဖို့ဖိလစ်ပိုင်စိုက်ပျိုးရေးဝန်ကြီးဌာနကပြပကကျက်သွန်နီဥတွေတင်သွင်းလာပြီးတကီလိုကို2ဒေါ်လာကနေ3ဒေါ်လာစီပြန်ရအောင်ကြိုးပမ်းနေပါတယ်။တစ်ဆက်တည်းမှာပဲဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကပန်းဆိုင်တစ်ဆိုင်ကဗလန်တိုင်းချစ်သူများနေပန်းစီတွေကိုကျက်သွန်နီကျက်သွန်ဖြူဟင်းသီးဟင်းရွက်မျိုးစုံနဲ့ပြုလုပ်ရောင်းချပါတယ်။ငရုတ်တီခရမ်းညင်တီကျင်းစားတဲ့ဟင်းချက်စရာအသီးရက်တွေမျိုးစုံရွေးလို့ရပါတယ်။ဒီလိုစိတ်ကူးကိုဝယ်ယူတဲ့သူတွေကလည်းသဘောကျကြပါတယ်။ဈေးနှုန်းကတော့အမေရိကန်9ဒေါ်လာကနေ28ဒေါ်လာအထိကျပါတယ်။ပန်းစီတစည်းဆိုရင်တော့နှင်းစီ12ပွင့်ပါတဲ့ပန်းစီတစည်းကအမေရိကန်ဒေါ်လာ36ဒေါ်လာလောက်ပေးရတာပါရှင
်ပြီးခဲ့တဲ့အပတ်မှာအိန္ဒိယနိုင်ငံမြောက်ပိုင်းကဘာယာနတီမြို့မှာဇုံတွဲပေါင်း 1,800 တွဲဟာစူပေါင်းမင်္ဂလာဆောင်ခဲ့ကြပါတယ်မင်္ဂလာအခမ်းအနားကျင်းပဖို့မတက်နိုင်သူတွေအတွက်အစိုးရအလုံသမားရေးဝန်ကြီးဌာနကဦးစီးကျင်းပပေးခဲ့တာပါအကြီးအကျယ်ကျင်းပလေးရှိတဲ့မင်္ဂလာအခမ်းအနားဘုန်းနဲ့ခန်းဝင်ကြီးသို့မဟုတ်တင်တောင်းကြီးကိုသူတို့သမီးမိဘတွေဘက်ကပေးရတဲ့ထုံးစံရှိတဲ့အိန္ဒိယနိုင်ငံကအထူးသဖြင့်ငွေကြေးမတက်နိုင်တဲ့မိဘတွေအတွက်အခုလိုစူပေါင်းမင်္ဂလာဆောင်တဲ့ပွဲဟာငွေကြေးဆိုင်ရာဖီစီးမှုတွေကိုရော့သွားစေတာပါအခုလိုစူပေါင်းမင်္ဂလာပွဲတွေဟာအိန္ဒိယကစီးပွားရေးအရမတိုးတက်သေးတဲ့လူအတိုင်းဝိုင်းအတွင်းမှာရေပန်းစားလူကြိုက်များပါတယ်ခင်ဗျာ
ဒါလင်တိုင်းစီချစ်သူများနေမှာထိုင်းနိုင်ငံကစုံဘဲ900ကျော်လောက်စင်မော်မှာစုပေါင်းမင်္ဂလာဆောင်ခဲ့ကြပါတယ်ထိုင်းနိုင်ငံအရှိပိုင်းချွန်ဘူရီခရိုင်နုံနုတ်ယုခပိရာပန်းဦးကျင်ကြီးတဲ့မှာကပြဖြော်ပြီးတဲ့သူနဲ့အတူစုံဘဲတွေကစင်တွေကိုစီးပြီးမင်္ဂလာပွဲကျင်းပခဲ့ကြတာပါစင်မော်မှာပဲအတူလိုက်ပါလာတဲ့ဒေသခံတာဝန်ရှိသူတူကမင်္ဂလာလက်မှတ်ရေးထိုးတာကိုကြည့်ချက်ပေးပါတယ်
ကျင်းနူးစီယာကောင်းပါတယ်လို့ထိုင်းအမျိုးသမီးနဲ့တုံးနဲ့တွဲခဲ့ပြီးတော့အဲ့ဒီနေ့မှာလက်ထက်ခဲ့တဲ့အမေရိကန်ငြိမ်းစားတူကပြောပါတယ်အခုလိုပွဲကိုတော့ကိုဗစ်ကပ်ရောဂါမတိုင်ခင်ကလည်းဆင်တွေနဲ့ကျင်းပါလိမ့်ရှိပြီးဇုံတွဲရာနဲ့ချီမင်္ဂလာဆောင်လေးရှိပါတယ်ရှင်ဘယ်လ်ဂျီယံနိုင်ငံဘရက်ဆဲလ်မြို့မှာတော့ဖေဖော်ဝါရီလ14ရက်ဗယ်လန်တိုင်းဒေးချစ်သူများနေ့မှာလူထော ကအိုင်ယာလန်နိုင်ငံဒဗ်လင်မြို့မှာလူအယောက်940ကျော်တပ်တုပ်ရိုက်တွေ့ဆုံပြီးချစ်သူရီးစားရှာဖို့လုပ်ပေးတဲ့အခမ်းအနားကတင်ထားတဲ့မှတ်တမ်းစံချိန်ကိုကျော်ပြီးအခုပွဲကမှတ်တမ်းစံချိန်အစ်စ်တင်လိုက်နိုင်တာပါဒီအခမ်းအနားမှာလူ1300ကျော်ထိုင်ဖို့ခုံတန်းတွေချထားပြီးဒေသချင်းတွေလည်းဖွင့်ထားပါတယ်လူတစ်ယောက်နဲ့တစ်ယောက်၄မိနစ်လောက်တွေ့ဆုံစကားပြောခွင့်ရပြီးပြင်းမြ16ရောက်လောက်အထိတွေ့ဆုံအကဲခတ်ရင်ချစ်သူဆုံးတွဲရှာရတာပါဒီအခမ်းအနားကိုဒဲတူဒိတ်လို့ခေါ်တဲ့ချစ်သူရှာပေးတဲ့အဖွဲ့တစ်ခုကစီစဉ်ပေးတာပါချစ်သူများနေ့မှာတကူရဲဖြစ်နေတဲ့လူတွေအတွက်တစ်ခုခုလုံပေးဖို့စဉ်းစားမိပြီးတော့ဒီပွဲကိုစီစဉ်ပစ်တာပါလို့ပွဲစီစဉ်သူတို့ကပြောပါတယ်လူချင်းတွဲဆောင်စကားပြောခွင့်ရပြီးတယောက်နဲ့တယောက်အကဲခတ်ခွင့်ရတဲ့အတွက်အင်တာနက်ကနေချင်းတွဲစကားပြောတာထက်တော့သာပါတယ်လို့ပါဝင်ခဲ့တဲ့လူတယောက်ကပြောပါတယ်ခင်ဗျာ
ကဘာတလွားကထူးခြားတဲ့သတင်းတွေကိုကိုငင်းချမ်းနဲ့အတူမက်ခင်ဖြူထွေးကပြောပြသွားတာပါရှင်။တနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်လေးကိုနားဆင်ကြည့်ရှုနေကြတာပါ။အခုတော့သတင်းအချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဦးတင်မောင်တန်းကပြောပြမှာပါရှင
်။မြောက်ကိုရီးယားကဂျပန်ပင်လယ်ပြင်ထဲကိုတာဝန်ပြဒုံးကျည်တစ်စင်းကိုစစ်နေနေကပြစ်တော့လိုက်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်တို့ပူးတွဲစစ်တီးလက်ချေမှုအပေါ်ပြင်းပြင်းထန်ထန်တုံ့ပြန်မယ်လို့ချင်းချောက်လိုက်ပြီးဒီရက်ကျမှအခုလိုပြစ်လိုက်တာပါ။တောင်ကိုရီးယားနဲ့ဂျပန်စစ်တပ်တို့ရဲ့အပြောအရဒုံးကျည်ဟာအမြင့်မိုင်3500နဲ့မိုင်560ကျော်ဝေးကိုတနအီအချိန်တွင်သွားခဲ့တယ်လို့ဆိုပါတယ်။ဂျပန်နိုင်ငံအိုရှိမာကျွန်းရဲ့အနောက်ဖက်125မိုင်ကွာဂျပန်ရဲ့စီးပွားရေးဆောင်သတ်မှတ်ထားတဲ့ပင်လယ်ပြင်ထဲကိုဒုံးကျည်ကြောက်ခဲ့တာပါ။အမေရိကန်နဲ့ဂျပန်တို့ကဒီကနေ့ February 19ရက်နေ့ညနေပိုင်းမှာအစောဆုံးထားပြီးပူးတွဲစစ်ရေးလေ့ကျင့်မှုပြုလုပ်ဖို့ရှိနေပါတယ်။မြောက်ကိုရီးယားကဂျပန်ပင်လယ်ပြင်နဲ့ဒုံးကျည်စမ်းသပ်ပစ်လို့ပြီးဒီရဲ့ကြားမှာအမေရိကန်နဲ့ဂျပန်တို့ရဲ့စီးရေးလက်ချက်မဲ့အကြောင်းဖူဂျီသတင်းဌာနမှာဖော်ပြထားခဲ့တာပါဂျပန်နိုင်ငံအနီးမှာပြုလုပ်မဲ့ဒီစီးရေးလက်ချက်မှုမှာဂျပန်တိုက်လေရင်တွေအမေရိကန်ဘုံးကျဲလေရင်တွေပါဝင်မှာဖြစ်ပါတယ်အမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကင်ဟာတူရကီနိုင်ငံကိုတနင်္ဂနွေနေ့ကတွေ့ရောက်ခဲ့ပြီးမြင်းကလင်တားအပျက်စီးတွေကိုကြည့်ရှုခဲ့ပါတယ်ပြင်အား၅တပ်မှအဲဒီခါမှာခင်ဗျာပြည်အခွန်တပ်မှရှစ်ရှိတဲ့မြင်းကလင်ကြောင့်တူရကီနဲ့ဆီးရီးယားနိုင်ငံတို့မှာလူပေါင်း 46,000 ကျော်သေဆုံးခဲ့ပြီးလူသားပေါင်းများစွာဥမဲ့အိမ်မဲ့ဖြစ်နေကြပါတယ်။ယူကရိန်းရဲ့တိနန်တင်ပေါ်မှုကကုလသမဂ္ဂကဂျာဝင်စီစဉ်ခဲ့ပေမဲ့ရုရှားရဲ့ကျူးကျော်စစ်တပ်တွေကမှကျဆင်းသွားခဲ့ကြောင်းယူကရိန်းစာနာရိတ်ခါတင်ပေါ်မှုဆရာပူးတွဲပေါက်ဆက်ညီနိုင်ရေးဖွဲ့ကပြောပါတယ်။ဒီဇင်ဘာလမှာမက်ထရစ်တန်ပေါင်း 3.8 တန်တင်ပို့ခဲ့ရကဇန်နဝါရီလမှာ3တန်းပဲပို့နိုင်ခဲ့တယ်လို့အစိုးရအဖွဲ့ကဆိုပါတယ်။ဒီပေါက်ဆက်ညီနိုင်ရေးအဖွဲ့မှာယူကရိန်းရုရှားကုလသမဂ္ဂနဲ့တူရကီနိုင်ငံတို့ကစစ်ဆေးရေးအဖွဲ့တွေပါဝင်ကြပြီးတင်ပို့တွေမှာလေယာထွက်ကုန်ပဲပါရှိပြီးလက်နဲ့မပါဖို့စစ်ဆေးကြတာဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်ရှင်။တရင်ချင်းချုပ်ကိုဦးတင်မောင်တန်းကပြောပြသွားတာပါ။ဒီကနေ့ညပိုင်းရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုစံကျော်ပါရှင်။အတန်ဖန်းအင်ဂျင်နီယာကတော့ Helen ဖြစ်ပြီးတော့ရုပ်သံအင်ဂျင်နီယာကတော့ Tiran Wan ဖြစ်ပါတယ်။ VOA မြန်မာပိုင်းစီစဉ်ကိုနားဆင်ကြည့်ရှုကြတဲ့ကဘာတလွားကတော့ရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ BND ရဲ့အသွေးတွေကနေကင်းဝေးကြပါစေရှင်။ကျွန်မအင်ဂျင်နိုင်ပThank you.
This program has come to you from the Voice of America, Washington.